ပြည်ခဲ့တဲ့နေ့ခွင်နေတော့ကပြတ်ကျခဲ့တဲ့အီသီယိုးပီးယန်လေကြောင်းလိုင်းလေယာဉ်အပိုင်းစာတွေမှာလေယာဉ်တည်နေအောင်လုပ်တဲ့ဆက်ပုံမှန်အနေထားမဟုတ်တာတွေ့ရတယ်လို့လေယာဉ်ပြတ်ကျမှုစုံစမ်းနေသူတွေကပြောပါတယ်။ပုံမှန်မဟုတ်တဲ့ဆက်အနေထားကအောက်တိုဘာလတုန်းကပြတ်ကျခဲ့တဲ့အင်ဒိုနီးရှားလိုင်းယာဉ်လေကြောင်းလိုင်းလေယာဉ်ရဲ့ဆက်နဲ့ဆင်တူနေတယ်လို့ကျွမ်းကျင်တဲ့အတိုင်းပိုင်းကပြောပါတယ်။အီသီယိုးပီးယန်လေယာဉ်အမှတ်စဉ်302ရောလိုင်းယာဉ်လေယာဉ်အမှတ်စဉ်630ပါပြန်တန်းနေစဉ်မှာအမြင့်ပေရာနဲ့ချီရုတ်တရက်တိတိတသာပြောင်းသွားခဲ့တာကိုဂျိုရုကနေအလိုလျောက်မှတ်ထားတဲ့အချက်လက်တွေမှာတွေ့ရပါတယ်။ပြန်တန်းမှုအမြင့်ရုတ်တရက်တိတိတသာပြောင်းသွားတာကိုကြည်ကြားအဖြစ်လေယင်မှုကခက်ခက်ခဲခဲလေယင်ကိုထိမ့်ဖို့ကြိုးစားခဲ့ရပုံရပါတယ်။လေယင်နှစ်ဆင်းလုံးပြန်တက်ပြီးမကြခင်လေယင်ဝင်းစီပြန်လာဖို့ခွင့်တောင်းတာလည်းတူနေပါတယ်။အီသီယိုးပီးယားလေယင်ရဲ့ပြန်တမ်းမှုအချက်အလက်နဲ့အသက်မှတ်တမ်းတင် black box ဆက်တွေကိုတော့ပြင်သစ်ကလေကြောင်းဆိုင်ရာကျွမ်းကျင်သူတွေစစ်ဆေးနေကြပါတယ်။ဒီလေယာဉ်နှစ်ဆင်းလုံးက Boeing ကုမ္ပဏီလို့737 Max 8အမျိုးအစားတွေဖြစ်တာမို့ American အပါအဝင်နိုင်ငံပေါင်း30ကျော်မှ Boeing 737 Max လေယာဉ်တွေပြန်တမ်းမှုကိုရန်နာထားပါတယ်။737 Max 8လေယာဉ်အစင်း9000လောက်အမှားရှိတဲ့ Boeing ကုမ္ပဏီကတော့လေယာဉ်အစ်စ်တွေပေးပို့တာစိုက်ထားမယ်လို့ကြေညာပေးနေတဲ့ကအကြေညာခဲ့ပါတယ်။